မြန်မာလာမှာကျင်းပမဲ့အမေရိကန်သမားရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမားအလောင်းဖြစ်လာမဲ့အတူသမားဟောင်ဂျိုးဘိုင်ဒန်ကထောက်လှမ်ရေးစီရင်ခံစားတဲ့သူအခုရနေပြီဖြစ်ပြီးတော့သမားရွေးကောက်ပွဲကိုရရှာကနောက်ရှက်ဖို့စပ်ပြီးကြိုးစားနေရတဲ့ဆိုတာကိုသိထားရတယ်လို့တောက်တာနေကပြောလိုက်ပါတယ်။ဒါပြင်တရုတ်နိုင်ငံဟာလည်းအမေရိကန်တွေ2021ခုထပ်ပြောလာတဲ့အတွက်ဒါကိုသိနေတယ်လို့မစ ယ်လို့အမှခံပါတယ်။ရုရှားတွေဟာကျွန်တော်တို့ရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတရားမဝင်ဖြစ်အောင်လုပ်ဖို့ကြိုးပမ်းနေကြတော့မယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။တကယ်လို့ရုရှားဘက်ကဆက်ပြီးတော့ဂျာဝဲနောက်ဆက်ပြီးဒါမဲ့ရွေးကောက်ပွဲမှာသူ့အနေနဲ့တမန်ထရမ့်ကိုအနိုင်ရလာခဲ့ရင်ရုရှားအနေနဲ့ကြီးကြီးမားမားပြန်ပေးဆက်ရမှာဖြစ်တယ်လို့သူကသတိပေးလိုက်ပါတယ်။မစ္စတာဘိုင်ဒန်အနေနဲ့ထောက်လိုင်းအစီရင်ခံစာတွေကိုဘယ်ချိန်ကစပြီးရနိုင်လဲဆိုတော့တိကျချင်းချင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းဖွဲ့ဘက်ကလည်းချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။အမေရိကန်မှာအဓိကပါတီကြီးတွေရဲ့တမန်အလောင်းတွေအနေနဲ့ထောက်လိုင်းအစီရင်ခံစာတွေကိုရရှိတာကပုံမှန်ကိစ္စတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။